Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင်။ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ17ရက်စာသာပဒေးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်။ Line Kilometer 3249တို့အပြင် Line Meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးပါပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ Ethiopia မှာလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ခရက်ကားယာဉ်မောင်း80ကိုအစိုးရကဖမ်းဆီးလိုက်တဲ့သတင်းဆက်ရနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ American နဲ့မဟာမိတ်တွေဆွေးနွေးတဲ့သတင်းဆက်ရထိတဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်စကိုင်းတိုင်းရင်းမပင်အနီးတစ်ဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF ကာကွယ်ရေးတပ်တွေကြားဆက်လက်ပြီးတိုက်ပွဲတွေပြင်းထန်နေပါတယ
်။ဥပကလည်းအကြရင်များတယ်။အကြရင်များတယ်ဆိုတာအဲကျွန်တော်တို့ထောင်ထားတဲ့ကွန်ကရစ်မိုင်းတုံးကိုသူတို့ကတ်ကြည့်တာခွဲချလိုက်တော့အဲ့မှာသူတို့ခြေပြက်လက်ပြက်တွေရှိတယ်။နောက်ပြီးတော့တုံ့ငဲသွားတဲ့လူတွေရှိတယ်။အဲ့မှာ15ယောက်လောက်ရှိတယ်အဲ့မှာအဲ့နေရာတွေက
ဒါကတော့ဒေသခံတပ်ဦးက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။မြန်မာနယ်စပ်ကိုဖျက်ချော်ပြီးပေးမဲ့အကူအညီတွေကိုစစ်ကောင်စီကခွင့်မပြုတဲ့အခြေအနေကိုလည်းနောက်ပိုင်းမှာတင်ပြမှာပါ။တခါရိုဟင်ဂျာတွေအပါအဝင်အထောက်အထားမဲ့မြန်မာ900ထဲမှနေထိုင်းမှာဖမ်းဆီးခဲ့တဲ့အကြောင်းသတင်းပေးပို့ချက်စရာတွေနဲ့အတူဦးကျော်စန္ဒာရဲ့မြမအရေးဆွေးနွေးကံလူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစရာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကတင်ပြမှာပါရှင
်အီသီယိုးပီးယားဆွေးရကအဒစ်စ်အဘာဘာမြို့တော်မှာကုလသမဂ္ဂဒေသခံဝန်ထမ်း9ဦးကိုဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်မောင်း80ကိုလည်းဖမ်းဆီးထားတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ
် We've continued to work and engage with the government
ဖမ်းဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရနဲ့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပေါ်ထူးနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ Ethiopia ကုလသမဂ္ဂဝန်ထမ်း22ယောက်နဲ့မိသားစုဝင်တချို့ကဖမ်းဆီးခံခဲ့ရပြီး6ယောက်ကိုပြန်လွတ်ပေးခဲ့တဲ့အကြောင်းလဲအင်္ဂါနေ့ကပဲကုလသမဂ္ဂကပြောထားပါတယ်ဒေသခံဝန်ထမ်းတွေနဲ့အတူဖမ်းဆီးခံရတဲ့မိသားစုဝင်တွေကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောဆိုခဲ့ပါတယ်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းလင်းချက်မရသေးကြောင်းလဲပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့တုန်းကလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုလည်းပြည်ရေးစုပတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံကနေတင်ထုတ်ခဲ့ဥပါတယ်ဖမ်းဆီးခံရတဲ့ထရက်ကားသမားတွေဟာကုလသမဂ္ဂနဲ့နိုင်ငံတကာ NGO ဖွဲ့တွေအတွက်အလုပ်လုပ်ပေးနေသူတွေဖြစ်ကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ
်ပိုလန်နဲ့ဘယ်လာရုစ်နှစ်နိုင်ငံနယ်စပ်မှာပြဿနာဖြစ်နေတဲ့ရွှေပြောင်းဝင်ရောက်လာသူများအရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရက်ကိုကြာတာပတင်းနေ့မှာကျင်းပမှာဖြစ်ကြောင်းတန်တမန်တချို့ကပြောဆိုပါတယ်ဘယ်လာရုစ်နိုင်ငံကနေဥရောပသမဂ္ဂနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားနေတဲ့ရွှေပြောင်းဝင်ရောက်လာသူတွေဟာပိုလန်နိုင်ငံနယ်စပ်ကိုဖျက်ချော်ခွင့်မရတဲ့အတွက်တစ်တောထဲမှာပိတ်မိနေပါတယ်ပိုလန်ကတော့ဘယ်လာရုစ်နိုင်ငံကိုအစိုးရကိုယ်တိုင်ကကျူးလွန်တဲ့အကြမ်းဖက်ဝါဒီ State of Terrorism လို့ဆိုဆဲပြောဆိုထားပါတယ်ကတ်လူမျိုးစုဝင်တွေပါဝင်တဲ့အရှိအလယ်ပိုင်းကနေရွှေပြောင်းဝင်ရောက်လာသူ2000ခန့်ဟာဒုက္ခရောက်နေတဲ့အတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပြီးကုလသမဂ္ဂကတော့ဒီအခြေအနေဟာတီးခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စကိုဖြေရှင်းဆောင်ရွက်ဖို့လိုတယ်လို့ပြောဆိုထားပါတယ်ဘယ်လာရုစ်နိုင်ငံအပေါ်ပိတ်ဆို့ရေးယူတာကိုလက်တုံ့ပြန်တဲ့အနေနဲ့ဘယ်လာရုစ်နိုင်ငံကိုအုပ်စိုးနေတဲ့အလက်ဇန်ဒါလူကာရှင်ကိုကဒီအရှိအလယ်ပိုင်းကရွှေပြောင်းဝင်ရောက်လာသူတွေကိုသူ့နိုင်ငံထဲကိုဝင်ရောက်လာဖို့တွေးဆောင်ခဲ့ပြီးအဲ့ဒီကနေတဆင့်ပိုလန်နိုင်ငံတည်းကိုဝင်ရောက်စေခဲ့တာဖြစ်တယ်လို့အနောက်တိုင်းနိုင်ငံတွေကတော့ဆွဆဲထားပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဏာရလာခဲ့တဲ့အောက်တိုဘာလကစဒေသခံအဲစစ်သွေးကြွဖွဲ့ဝင်တွေကိုရှာဖွေဖမ်းဆီးခဲ့ရမှာအခုဆိုရင်6ဟာနီးပါးရှိသွားပြီလို့တာလီဘန်ဖွဲ့ကပြောလိုက်ပါတယ်။ဖမ်းဆီးမိသူတွေထဲမှာအဲစ်ခိုရာဆန်ဖွဲ့ရဲ့အစစ်မြေတပ်မှုတွေလည်းပါဝင်နေကြောင်းတာလီဘန်လက်ထက်မှာအမည်ပြောင်းထားတဲ့ထောက်လန်းရေးညွှန်ကြားရေးမှူးရုံးရဲ့ပြောခွင့်ရကာဟေဟမ်ရက်စ်ကပေါ်ထူးနယ်ကပူးမြို့တော်ဒင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဖမ်းဆီးထားသူတွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ထိန်းသိမ်းထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေအတွင်းစစ်သွေးကြွ40နီးပါးတိစုံကြောင်းလည်းပြောဆိုခဲ့တာပါ။အချက်ဖက် ဝါရီရဲ့အန်ဒီရီကြီးထွားလာနေတဲ့အပေါ်တာလီဘန်တွေကထိရရောက်ကန့်ကွက်နိုင်စွမ်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲစစ်သွေးကြွတွေပေါ်မှာအောင်မွေးတွေရရှိနေတယ်ဆိုပြီးတာလီဘန်တွေဘက်ကသတင်းထုတ်ပြန်ပြောဆိုခဲ့တာလည်းဖြစ်ပါရဲ့
ကုလသမဂ္ဂကဥဆောင်ကျင်းပနေတဲ့ဂလတ်စကိုရာသီဥတုညီလာခံမှာဆွေးနွေးသဘောတူခဲ့တဲ့သဘောတူညီချက်မူကြမ်းကိုဗိုလ်ထူးနေကထုတ်ပြန်ခဲ့ပြီးကမ္ဘာနိုင်ငံတွေအနေနဲ့ကမ္ဘာကြီးကိုပူနွေးလာစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချရေးကိုအရေးပေါ်လိုအပ်ချက်တရားအဖြစ်သဘောထားလှုပ်ဆောင်ချဖို့အဓိကတိုက်တွန်းထားပါတယ်။ဒီမူကြမ်းမှာအရင်ကချမှတ်ထားတဲ့2030ပြည့်နှစ်မှာပြည်မီအောင်လှုပ်ဆောင်မဲ့ရည်မှန်းချက်တွေကိုပြန်လည်အာသွန်ကွန်ဆိုက်လှုပ်ချဖို့တိုက်တွန်းထားပါတယ်။2015ခုနှစ်ကပါရီသဘောတူညီချက်အတိုင်းအပူချိန်တိုးလာမှုကို 1.5 ဒီဂရီစင်တီဂရိတ်အထိပဲထိန်းထားဖို့နဲ့ရာသီဥတုပြည့်ဝင်စေတဲ့ဓာတ်ငွေ့တွေကို2010ခုနှစ်ကရှိခဲ့တဲ့ပမာဏရဲ့45ရာခိုင်နှုန်းလျှော့ချဖို့ကိုဒီမူကြမ်းမှာတိုက်တွန်းထားပါတယ်။ဒါအပြင်ကြောင်မီးသွေးအသုံးပြုတာတွေကိုရပ်တန့်ဖို့နဲ့ဇီဝရုပ်ကြင်းလောင်စာတွေနေရာမှာအခြားအစားထိုးလောင်စာတွေအသုံးပြုကိုအသုံးပြုမှုကိုအချိန်မြင့်လှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာပါလာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383ည5.49 kHz 6153ညပထမနိုင်ဝက်မှာ5.90 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam မြန်မာပါလာအစီအစဉ်ရဲ့ကြာသပတေးမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ယူကရိန်းနဲ့ဆက်မှာရုရှားရဲ့စီးရဲလှုပ်ရှားမှုတွေအတွက်အမေရိကန်ကစိုးရိမ်နေကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဘာနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
် We are concerned with the reports of the unusual
ယူကရိန်းနိုင်ငံနဲ့ရုရှားရဲ့လူရုံးလုံးစင်မုတ်တဲ့လှုပ်ရှားမှုတွေနေပေါ်စိုးရိမ်ပါတယ်အနည်းကလည်းစောင့်ကြည့်နေပါတယ်လို့ဝန်ကြီးဘလင်ကင်ကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနမှပေါ်ထူးနေကပြောဆိုသွားတာပါဒီကိစ္စနဲ့ပတ်သက်လို့မဟာမိတ်တွေမိတ်ဖက်တွေနဲ့ဆက်လက်တိုင်းပင်ဆွေးနွေးဆောင်မှာဖြစ်တဲ့ကြောင်းလည်းပြောပါတယ်ရန်လိုတဲ့လူရဲမျိုးတွေပေါ်မှာလည်းအမေရိကန်အနေနဲ့အထူးစိုးရိမ်မကင်းဖြစ်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းအတိပေးလို့ကြောင်းလည်းပြောဆိုခဲ့တာပါယူကရိန်းနဲ့ရုရှားနိုင်ငံခြားတင်းမာမှုတွေကိုလျှော့ချဖို့အမေရိကန်ကလိုလားနေတဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဝင်းနီဘလင်ကင်လိုပဲအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းရုရှားရဲ့စီးရဲလှုပ်ရှားမှုတွေပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်ရုရှားနိုင်ငံကလူရုံးလို့စင်မဟုတ်တဲ့စီးရဲလှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရတယ်လို့ယူကရိန်းနယ်စပ်အနီးကအခြေအနေပေါ်မှာစိုးရိမ်ကြောင်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကပေါ်ထူးနေမှာပြောဆိုသွားပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့နောက်နှစ်ဆောင်းဦးရာသီအရောက်မှာကိုဗစ်ရောဂါအဆုံးသတ်နိုင်ရေးရည်ရွယ်ချက်ကိုအကောင့်အထည်ဖော်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုကိုတိုးမြှင့်သွားမှာဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးဆက်လက်လှူဒန်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးတွေနဲ့နိုင်ငံတကာအဖွဲ့အစည်းအစည်းအဝေးကခေါင်းဆောင်တွေပါဝင်တဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်ရေးအွန်လိုင်းဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ပဋိပက္ခဖြစ်နေတဲ့ဒေသတွေအတွင်းကပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးပေးပို့နိုင်ဖို့အတွက်Johnson and Johnson ကာကွယ်ဆေးကုမ္ပဏီနဲ့ Covax ကာကွယ်ဆေးရရှိရေးအစီအစဉ်တို့အကြားမှာအမေရိကန်ပြည်ထောင်စုအနေနဲ့ဂျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးနိုင်ခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ဆင်အနာဂိမ်းပြည်နောက်ပိုင်းပိပကတ်တွေနဲ့စာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပေါ်ထူးနေမှာတင်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုညီညွတ်ချင်းချင်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်နိုင်ငံတကာအသံဝင်ကထိထိရရပူးပေါင်းဆောင်ရွက်နိုင်မှုဥရောပသမဂ္ဂ EU, Britain, ပြင်သစ်, Germany, Canada, Australia, New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံရရှိဒါရိုက်ရှင်လေးကိုဒီသတင်းပတ်ထည်ဆွေးနွေးကြတာပါ။ဒီမှာဆရာနော်ဝင်နေရဲ့အကျန့်ဖက်လို့ရတဲ့နဲ့လူသားချင်းစံနာမှုအခြေအနေတွေစိုးဝါလာနေတဲ့ပုံစိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းအတိုင်ပင်ခံရရှိကပြောကြားတဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကျန့်ဖက်မှုတွေကိုရပ်ဖို့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ပေးဖို့လူသားချင်းစံနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်အောင်လုပ်ဖို့လည်းအလေးထားပြောဆိုရတာပါ။မြန်မာဆရာနော်ဝင်နေအနေနဲ့အာဆီယံပုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံ290ကိုလည်းမြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့တွဲဆောင်ဝင်ပြဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်။
ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့ American ဒုတိယသမ္မတကမလာဟဲရစ်နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ဗုဒ္ဓဟူးနေ့ကအလီဇေးနန်းတော်မှာတွေ့ဆုံခဲ့ကြပြီးရာသီဥတုပြောင်းလဲလာမှုဆိုင်ရာကိစ္စ၊စီးပွားရေးကိစ္စ၊ကျန်းမာရေးကိစ္စ၊ကမ္ဘာ့ကျန်းမာရေးကိစ္စနဲ့ကုန်စည်ဆင်ဆက်မပြတ်ပို့ဆောင်နိုင်ရေးကိစ္စစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ပါတယ်American ဒုတိယသမ္မတရဲ့ခီးစဉ်ဟာနှစ်နိုင်ငံအကြားအဖူးအထစ်တွေဖြစ်ခဲ့ရတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းမှုတွေကတခုဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကဒေါ်လာ64ဘီလီယံတန်ဩစတြေးလျရေငုပ်သင်္ဘောကိစ္စနဲ့ပတ်သက်ပြီး American နဲ့ပြင်သစ်မဟာမိတ်နှစ်နိုင်ငံအကြားဆက်ဆံရေးဟာသမိုင်းဝင်လောက်အောင်နှိမ့်ချသွားခဲ့ပါတယ်ပြင်သစ်သမ္မတနဲ့ American ဒုတိယသမ္မတတို့ဟာဗိုလ်ဒူးနေကပါရီမြို့တော်ရဲ့အပြင်ဘက်ရှူဟန်အမေရိကန်စစ်သင်္ကြန်မှာကျင်းပတဲ့အမေရိကန်စစ်တီတော်များနဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတဟရစ်စာဂျာတာဝရီနေ့မှာကျင်းပမဲ့ပါရီငင်းချိုင်းညီလာခံကိုတက်ရောက်မှာဖြစ်ပြီးတောက်ကြနေ့မှာတော့လီဗျားနိုင်ငံဆိုင်ရာထိပ်သီးအစည်းအဝေးဝဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကောင်းလေဦးနဲ့ကိုစောင်မို့ကြပါရှင်။ကြာသပတေးလေးနေနဲ့ခင် VOE မြန်မာပိုင်းရဲ့သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ PPSD နဲ့စစ်ကောင်စီအပြန်အလှန်ရှုံချကန့်ကွက်မှုနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံအလဲပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုအရင်ဆုံးကြည့်ကြရအောင်ပါ။စကိုင်းတိုင်းရေးမှတ်ပြီးအနီးတစ်ဝိုက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတချို့အနီးကျေးရွာတွေကိုကျရောက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရသူကတော့တိုက်ပွဲဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့စစ်တပ်ဘက်ကအထိခိုက်မရှိဘူးလို့လည်းပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်
မနေ့ကနိုဝင်ဘာ9ရက်မနက်ပိုင်းကနေညနေပိုင်းထိရမပင်မြို့နယ်ကောင်းစင်းရွာနဲ့တဲပင်ကန်ကျေးရွာနာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာပေးလို့ရသူထွက်ပြေးတိမ်းရှောင်ကြပါရဲ့။အသက်ကြီးပိုင်းနဲ့ဒေသခံတို့ကကျေးရွာအိမ်ထဲမှာပဲပုန်းရှောင်ကြရှိနေကြပါရဲ့။မင်းညပိုင်းဘက်မှာစစ်ကောင်စီတပ်ကရွာပြင်ကနေလက်နက်ကြီးနဲ့ပစ်လို့ရွာထဲကျန်တဲ့ဒေသခံတွေပါထပ်ပြေးကြရတယ်လို့ထဲပင်ခံရွာသားတို့ကပြောပါတယ်။လက်နက်ကြီးအတန်ကြောင်လန့်ပြီးအသက်80ရွယ်အမျိုးသမီးကြီးတို့ထိဆုံးသွားတယ်လို့လည်းပြောပါတယ်
။အဲဒီသူတို့ညရွာထဲဝင်လာပြီးတိန်တောင်းနဲ့ဘာလဲနဲ့ဒီကမှမလို့ပြပိတ်ထူနေတဲ့ခါကျကျွန်တော်တို့ကလည်းမင်းရဲတော့ရှောင်ရင်မတက်ကနေရွာအပြင်ဘက်မှာအမကြီးတယောက်ကထိဆုံးသွားတာပါဗျ။ဘွေးဘွားကြီးတွေလည်းမချမ်းရဲပါဘူးဗျ။ကျွန်တော်တို့လည်းပြေးရတာပြေးရတဲ့အခါကျတော့သူကလမ်းမှာရောက်တဲ့အခါကျသူတို့လည်းနေနေထုတ်လိုက်တဲ့အချိန်မှာကျွန်တော်တို့မှန်လို့တော့မဟုတ်ဘူးဗျ။အဲ့ဒါတော့သူကသူတို့အဲ့အတန်းကြီးကြာပြီးတော့လန့်ပြီးတော့တီးသွားတာဗျ။ကျွန်တော်တို့ကလည်းအဲ့လိုကြီးဖြစ်နေမှမဖြစ်ဘူးခေါ်ကြည့်တော့ခေါ်မရတော့ဘူ
းရင်းမပင်မြို့နယ်အတွင်းမုံရွာရင်းမပင်ပလဲလမ်းမတစ်လျှောက်မှာရင်းမပင် PDF ဆက်လင်းကြီး PDF ပလဲ PDF နဲ့ကဏီ PDF တို့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီအစတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းဒေသခံ PDF ပူးပေါင်းအဖွဲ့ဘက်က5ဦးလောက်ကြာဆုံးခဲ့ပြီးစစ်ကောင်စီဘက်ကအများအပြားထိခိုက်ကြာဆုံးခဲ့တာလို့ရင်းမပင် PDF တောင်းမရှိသူတို့ကပြောပါတယ်
ဥပကလည်းအကြိမ်များတယ်အကြိမ်များတယ်ဆိုတာအဲကျွန်တော်တို့ထောင်ထားတဲ့ကွန်ကရစ်မိုင်းတုံးကိုသူတို့ကကတ်ကြည့်တာခွဲခြားလိုက်တော့အဲ့မှာသူတို့ဖြည့်ပြက်လက်ပြက်တွေရှိတယ်နောက်ပြီးတော့တုံကနေသွားတဲ့လူတွေရှိတယ်အဲ့မှာ15ယောက်လောက်ရှိတယ်အဲ့မှာအဲ့နေရာရင်းကဘုံတောင်နဲ့ကောင်းစင်းရွာချားမှာပေါ့နော်အဲ့နောက်ပြီးတော့ကျွန်တော်တို့ဘက်ကလည်း5ယောက်လောက်ကြာတယ်9ယောက်ထက်မနည်းပေါ့ကျွန်တော်တို့လက်ရှိမင်းကြီးဘက်က PDF ဖွဲ့ကပျောက်နေတာ4ယောက်3လောင်းကတော့တွေ့ထားတယ်ပေါ့နော်တယောက်ကတော့ပျောက်နေတော့ရှာနေတော့ပေါ့ရင်းမပင်မြို့နယ်ကောင်းစင်းရွာရဲ့ရှိဘက်မှာ5ခန်းလေးရှိတယ်အဲ့5ခန်းလေးထဲမှာလည်းလောင်း1လောင်းလို့ပြောတယ်အဲ့ဒါဘယ်လိုပြောဆိုတော့မကိုရရတယ်
ရှင်းမပင်နဲ့အရှိဘက်ပိုင်းမှာမနေ့ကတိုက်ပွဲတွေရှိခဲ့ပြီးသူတို့ဘက်ကတော့အထီးကမရှိခဲ့ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။ရှင်းမပင်ဘက်မှာကတော့မနေ့က9ရက်နေ့ကတော့ကျွန်တော်မနေ့ပိုင်း9နိုင်ခွဲလောက်မှာတစ်ချိန်ညနေပိုင်း8နိုင်လောက်မှာတစ်ချိန်ကျွန်တော်ညနေလုံချုံရေးဆောင်ရွက်နေတဲ့စစ်ကြောင်းနဲ့ကျွန်တော်ဒါရင်းမပင်အရှိတ်ကဟာကျွန်တော် PDF အမြေကအကျန်းတဲ့ငါးပဲလောက်လဲကျွန်တော်ဖိတိတိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်ဖိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့မှာတော့ဟိုကောင်းစင်ရွာနားလေးမှာလဲဆက်ပြီးတော့ဖိတိတိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်အဲ့မှာတော့ဒီကျွန်တော်ဘော့ဒီဘက်ကတော့လုံချုံကြီးဖြစ်ချောင်းနေတာထိခိုက်တာရရှိမှုတော့မရှိဘူးဟိုဘက်ကတော့ကျွန်တော်တို့တည်ဆုံးခဲ့တဲ့လူရှိတယ်ပြီးရင်ကျွန်တော်တို့ဒီလက်လောက်မိုင်းရဲ့ တချို့လက်နက်တွေဖြန့်စည်းရမှာရှိပါတယ်ဗျ။ဖဲကုံဘက်မှာနေ့လယ်12နာရီလောက်ကကျွန်တော်ဖဲကုံရဲ့အနောက်တောင်ဘက်လောက်မှာဒါ PDF အမိကျန်15ဦးလောက်နဲ့ကျွန်တော်ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်လက်နက်တချို့ရဲ့ကျွန်တော်တို့လက်ကျင်ရေးကွင်းနေရဲ့ပြီးရင်ကျွန်တော်တို့ဆက်သွယ်ရေးဆက်တချို့ဖြန့်စည်းရမိခဲ့တာရှိပါတယ်ဒါတော့ပါပဲ။အဓိကတော့ကျွန်တော်တို့ဒီဒီငင်းအေးချမ်းရဲ့အတွက်လုံခြုံရေးတပ်ဖွဲ့ရင်းများအနေနဲ့ကကျွန်တော်တို့ဒီအကြမ်းဖက်မှုနိုင်ရင်ဟိုဖောင်ရွက်လျက်ရှိပါတယ်အဲဒီမှာတော့ကျွန်တော်တို့အနေနဲ့အတူတူတူအနေနဲ့လည်းဒီအကြမ်းဖက်တိုက်ခိုက်မှုတွေအများဆုံးချုပ်ငင်းသွားတဲ့ရေအတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းဆောင်ရွက်ကြဒီလိုလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာ
ပြပမာဆယ်ရက်မနက်ပိုင်းမှာလဲစကိုင်းချောင်းအဝင်မှာမိုင်းပေါက်ကွဲမှုရှိခဲ့ပြီးစစ်တပ်ဘက်ကအတိပိုက်ရှိတယ်လို့ဒေသခံ PDF တွေကပြောပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုထုတ်ပြန်ထားတာမရှိပါဘူးရှင်
။အလိမ်မှပြပြသွားတာပါဆက်လက်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေဆောင်ရွက်နေမှုအပေါ်မှာဟန်တာခံနေရတဲ့အခြေအနေတွေကိုလည်းတင်ပြမှာပါ။စစ်တပ်ဟာမြန်မာပြည်တွင်းမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာအကူအညီတွေကိုရအောင်ဆောင်ရွက်ပေးဖို့ထက်ဒီလိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုအကြောင်းပြချက်မရှိဘဲဖမ်းဆီးတာလှူဒါန်းတာနဲ့အကူအညီတွေကိုဖျက်ဆီးတာအပြင်အရက်သားပိုင်းဆိုင်နဲ့ဒီအရက်သားတွေပိုင်ဆိုင်တဲ့ရိတ်ခါတွေကိုပါဖျက်ဆီးတာတွေလုပ်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင်
အရက်သားတွေရဲ့ပိုင်ဆိုင်မှုရိတ်ခါတွေကိုဖျက်ဆီးတာနိုင်ငံတကာကလှူဒန်းလိုက်တဲ့အစာနဲ့ဆေးဝါးအကူအညီတွေကိုစစ်ဆေးဂိတ်တွေမှာတားမြစ်တာဖျက်ဆီးတာစတဲ့လုပ်ရက်တွေဟာစစ်ရဇဝဲမှုမြောက်တဲ့လုပ်ရက်တွေဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။အာဏာသိမ်းစစ်တပ်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါချိန်ချောက်လာတဲ့အတွက်ကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေအနေနဲ့နေရဆွန့်ခွာထွက်ပြေးနေရတဲ့မြန်မာဒုက္ခသည်တွေကိုနေဆက်ဖျက်ကျော်အကူအညီတွေအများဆုံးပေးတင်တဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Right ကဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။လက်နက်ကင်ပဋိပက္ခတွေကြားမှာအကူအညီတွေကိုပိတ်ဆို့တာလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကိုပြစ်မှတ်ထားတာဟာစစ်ရဇဝဲမှုမြောက်တယ်လို့ Fortify Right ရဲ့ Data Ring Director Ismay Wolf ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ရဲ့ဒီလုပ်ရက်တွေအတွက်တာဝန်ခံမှုရှိလာအောင်ကူညီလှုံ့ဆော်ပေးဖို့ကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေကိုသူကတောင်းဆိုလိုက်တာပါ။Fortify Right ရဲ့အစီအခံစာမှာဆိုရင်ထိုင်း၊အိန္ဒိယ၊တရုတ်နဲ့ဘင်္ဂလားဒေ့ရှ်စတဲ့မြန်မာအိမ်နီးချင်းနိုင်ငံတွေကအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်နေဆက်ဖြတ်ကျော်အကူအညီတွေကိုခွင့်ပြုပေးဖို့အဓိကတောင်းဆိုထားတာပါ။အိန္ဒိယအခြေစိုက်ချင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုက်ဇာအုပ်ကလည်းဒီတောင်းဆိုချက်ကိုထောက်ခံလိုက်ပါတယ်။
ဒီလိုမျိုးအိန္ဒိယကစစ်ချိုင်းတဲ့ကျေနိုင်ငံတကာကမြန်မာပြည်ကိုအပြားရှိနိုင်အောင်ရှိတဲ့ကမ်းဒီချုံ့ပေးနိုင်လို့ရှိနေဒုက္ခတွေဒီ IDP တွေဆိုတာစစ်တဲ့အကြီးရှိလာမှဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတကာအလဲတောင်းဆိုထားတယ်လို့အိန္ဒိယအစိုးရနဲ့ထိုင်းဆိုကကအလေးနဲ့စဉ်းစားပြီးကျွန်တော်တို့လည်းတောင်းဆိုချင်ပါတယ်
လူသားချင်းစာနာထောက်ထားရေးအကူအညီတွေကိုပြည်သူတွေကလိုအပ်နေချိန်မှာစစ်ကောင်စီဘက်ကနိုင်ငံတကာအတိုင်းအဝိုင်းမှာသူတို့ရဲ့တရားဝင်မှုကိုကြိုးပမ်းရယူနေတယ်လို့လူ့ခွင့်ရေးအဖွဲ့တွေကမြင်ပါတယ
်။မြန်မာပြည်မှာအခုလက်ရှိဖြစ်နေတဲ့ဒီ humanitarian ပေါ့နော် crisis ပေါ့ဒီလူသားချင်းစာနာတဲ့ဒီထောက်ထားလူသားချင်းစာနာဒီအထောက်အပံ့တွေပေးဖို့အတွက်ဆိုလို့ရှိရင်သူတို့နဲ့ညှိဖို့ပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေကနေပြီးတော့သူတို့ကိုအပြစ်မှတ်အပြုပေးပြီးတော့သူတို့ကနေပြီးတော့ဟိုအတိမတ်ပြုတ်ခံရပြီးတော့ခုနကဒီပြည်သူတွေပေါ့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီခွင့်ရမယ်ဆိုတဲ့ပုံစံမျိုးဟိုမဖြစ်သင့်ကြပါဘူးဟိုဒုက္ခရောက်နေတဲ့ဒီပြည်သူတွေကိုအတုံးချပြီးတော့တရားဝင်အတိမတ်ပြုတ်ခံရမှုပေါ့နော်အဲ့လိုမျိုးအတိမတ်ဟိုမပြုတ်ဖို့အတွက်ဆိုလို့ရှိရင်ဘာလို့လာပြီးဆိုတော့ကျွန်တော်တို့ဒီအင်္ဂလိပ်သားချင်းမိတ်ဆက်ကောင်းနေလို့လာပြီးပေါ့နော်သူတို့ကနေပြီးတော့သူတို့နေသက်ဖြတ်ကျော်ပြီးတော့ခုနကအကူအညီပေးမယ်ဆိုလို့ရှိရင်ပေးလို့ရတယ်ဆိုတဲ့အနေအထားမျိုးရှိတဲ့တကြောင်လို့ဒါတောင်းဆိုရလို့ကျွန်တော်အမျိုးရည်ယူဆရပါ့
။ Fortify Right အဖွဲ့မှတာဝန်ယူခဲ့မှုတဲ့မြန်မာလူခွင့်ရေးကျန်းကျင်သူနီကီဒိုင်းမွန်းကပြောသွားတာပါ။စစ်တပ်နဲ့ဒေသခံလက်နက်ကိုင်တွေအကြားတိုက်ပွဲတွေကြောင့်အခုနှစ်မေလကတည်းကနေရက်စွန့်ခွာခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာချင်းပြည်နယ်ထဲမှာ 38,000 ဝန်းကျင်မကွေးနဲ့စကိုင်းတိုင်းမှာ 19,000 ကျော်ရှိပြီးတော့ကယားပြည်နယ်မှာတော့ 3,000 ကျော်ရှိနေတာပါ။ရှမ်းပြည်နယ်မြို့နယ်18ခုကလူပေါင်း4,600ကျော်ဟာလဲ ओइन सोंख्वा बी ठ्वा पी गए या रे लो कुला लुदा जिन साना ठौ ठा ये अफ्वे ओछा गा ले दी गने ठौ ब्यान ठा बा रे अखु नि थे पाक क्वे गे रे म्ये म्यौ माई ने सिल ल ने अच्वें जान नि चांग खले अयाव 90 जो अपा विन अयता 150 जो तेजे दान या या गे बा रे दी पाक क्वे मु रे हा श्यान बी ने मा अम्या सोंग फिट दे लो यूएन ओछा गा सिन यिन प्यु सु ठा बा रे ठाई ने जे मा खो लों नि रे म्यामा दुख दे ये ट्वक गा ले टो ला नि रा बा म्यामा नाइगन ट्विन परिपख फिट ब्वा रे निया रे मा नेय सों ख्वा रे दु रे म्या ला बी लुदा जिन साना मु अछे ने रे गा तफे फे सो या ला जा यानबों वे ने पा मु त्वा ला क्वें कान तत मु रे जा ठी गाई ल्वे रे मीता सु रे सी गो अकुनी रे याव तें दलाव म याव जा यूएन ओछा रे अये बो अकुनी केसे ये सान्या ही नाय ये मु मार्टिन ग्रिफिथ का तनिन ला नी मा ब्यो गे बा रे खम्या
कुनिन जा मा शे PPSD को NCA တနိုင်ငံလုံးအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့မနေ့ကစစ်ကောင်စီဘက်ကနေပြီးတော့တတိပေးတဲ့အနေနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီပေါ်မှာ PPSD ရဲ့ပြောခွင့်ရခွန်မြင့်ထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပ
ါဟုတ်ကဲ့အခုဒီစာနဲ့ပေါ့လေဒီသဘောထားတွေနဲ့ပတ်သက်တော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အနေနဲ့ကတော့ PPS ရဲ့အပြောရေးဆိုခွင့်ရှိသူနဲ့ကျွန်တော်တို့တောင်းအောင်ပေးထားပေမဲ့လို့ဒါ PPS ရဲ့ဥဆောင်မှုအလုပ်ဖွဲ့စီကနေကျွန်တော်သဘောထားကိုကျွန်တော်မရသေးပါဘူးအဲ့တော့ PPS ရဲ့တစ်ခုလုံးကိုကိုးစားပြုပြီးကျွန်တော်တို့ပြောတာမဟုတ်ပေမဲ့အခုကျွန်တော်ပုဂ္ဂိုလ်တူတူရဲ့အမြင်ပေါ်မှာအခြေခံပြီးတော့တင်ပြရမယ်ဆိုရင်တော့ကျွန်တော်တို့ PPS ကမှာ CNF ဒီချင်းမျိုးသားတပ်ဦးကကျွန်တော်တို့ရဲ့အဖွဲ့အဖွဲ့စီဖြစ်တာနဲ့အညီထန်တလန်လို့ဖြစ်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ရင်ကျွန်တော်တို့သိရှိထားမှုကျွန်တော်တို့မှလည်းတိကျခိုင်လုံတဲ့သူထောက်တာအချက်လက်တွေလည်းထိုက်သိမ့်တယ်လို့တော့ဒါကျွန်တော်တို့မှလည်းရှိပါတယ်ဒီပေါ်မှာအခြေပြုပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီပတ်ဝန်းကျင်အထောက်ထားအချက်လက်တွေပေါ်မှာအခြေခံပြီးတော့ဒီလိုပြောကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီစာသက်မှာနောက်ထပ်ထူရမှုရောသတိပြုမိသေးလား
အခုလိုမျိုးမှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းကျွန်တော်တို့သွားဖို့အတွက်အခက်အခဲအများကြီးရှိသွားပြီဖြစ်ပါတယ်အသို့တော်လည်းပဲကျွန်တော်တို့ကတော့ NCA ရဲ့အနှစ်သာရတွေကိုကျွန်တော်ကြင်နာတယ်အဲ့ဒီ NCA ရဲ့အနှစ်သာရတွေထဲမှာပြည်သူလူထုရဲ့အသက်အိုရင်စီးဆိုင်ကိုကာကွယ်ဆောက်ရှောက်အောင်လို့ဆိုတာ NCA ရဲ့အခန်း1အခြေခံမူများခန်းမှာပါဝင်ပါတယ်အောက်ကျွန်တော်တို့ဒီအခန်း3မှာပေါ့နော်ဒီပြစ်ခတ်တိုက်ခိုက်မှုခိုင်မာစေချက်မှာပြည်သူအယက်သားပြည်သူများကိုကာကွယ်ပေးခြင်းနဲ့မှာလည်းကျွန်တော်တို့ကြေကြေပြန့်ပြန့်တာတွေကိုသဘောတူခဲ့တာဖြစ်ပါတယ်ဒီအပြင်ကိုကျွန်တော်တို့ကနှစ်ဖက်စစ်တီတော်များလိုက်နာမယ်ကျင့်ဝတ်ဆိုပြီးတော့မှဒါကျွန်တော်ကိုရော့ကွန်ဒတ်တွေကိုလည်းသဘောတူခဲ့တာဖြစ်ပါတယ်တော်မလို့ကျွန်တော်တို့အနေနဲ့ကအခုဒီထုတ်ပြန်ကြေညာချက်မှာထည့်သွင်းထုတ်ပြန်တာကတော့ပြည်သူလူထုရဲ့အသက်အိုရင်စီးဆိုင်ကိုကာကွယ်ဆောက်ရှောက်မယ်တောင်းဟာတက်မတော်မှာရောကျွန်တော်တို့မှာနှစ်ဖက်လုံးမှာရှိပါတယ်အဲ့တော့နှစ်ဖက်လုံးမှာသဘောတူထားတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးအရင်ထုတ်ပြန်ခဲ့တာမျိုးသိခဲ့ဘူးလားသတိပေးတယ်ဆိုတဲ့အစင်မျိုးပေါ့နော
်အဲ့အဲ့တော့မျိုးတော့ကျွန်တော်တို့ဒီနေရာမှာတော့ကျွန်တော်တို့မတွေ့ဘူးသေးဘူးပေါ့ဒါကတော့ဒီစစ်ကောင်စီအနေနဲ့ကတော့သူကလည်းဒီကိစ္စရပ်ပေါ်မှာသူ့ရဲ့ညှင်းဆို့မှုအတွက်ခိုင်လုံစေဖို့အတွက်ဒီလိုစကလုံးတွေသုံးနှုံးတာတွေဖြစ်မှာပေါ့လေစစ်ကောင်စီကတော့သူ့ဘက်ကပြောစရာရှိတာကိုပြောသလိုပဲကျွန်တော်တို့ဘက်ကလည်းပြောစရာရှိတာကိုကျွန်တော်ပြောရတာဖြစ်ပါတယ်ဟိုထန်တလန်ချင်းကြီးနဲ့ထန်တလန်မှာဖြစ်တဲ့ကိစ္စရပ်တွေပြီးရင်မကွေးတိုင်းထဲမှာစကိုင်းတိုင်းထဲမှာကယားပြည်နယ်ပါဝင်ကရဏီဒေသတွေမှာပြီးရင်တပြည်လုံးမှာဖြစ်နေတဲ့အခြေအနေအနေအထားတွေကလည်းပဲကျွန်တော်တို့ဒါစစ်ကောင်စီတပ်တွေကအပြည်သူလူထုကိုရန်သူလိုတတ်မှတ်ပြီးစစ်ခင်းနေတာမျိုးတွေလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကဒီပေါ်မှာအမှန်စိတ်မကောင်းဖြစ်ရပါတယ်။ကြောင့်မလို့ပြည်သူလူထုရဲ့အသက်အိုးအိမ်စီးဆင်းကာကွယ်ဆောက်ရှောက်အောင်ဆိုတဲ့ကျွန်တော်တို့ရဲ့တာဝန်ရှိမှုအရ NCA မှာသဘောတူညီထားကြရကျွန်တော်တို့အခုလိုပြောကြရခြင်းဖြစ်ပါတယ်။
ဟုတ်ကဲ့စစ်ကောက်စီဘက်ကလည်းဒီ NCA ရဲ့အခန်း3ပုံမှန်5စလုံးပါအချက်ကိုချိုးဖောက်နေတယ်ပေါ့နော်။အဲဒါကြောင့်မလို့တင်ပေးဖို့ဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒါကဘာကိုဆိုလို့လဲမသိဘ
ူးဩအဲ့ဒါကတော့ကျွန်တော်တို့ဒီ NCA မှာတစ်ဖက်နဲ့တစ်ဖက်ပုတ်ခတ်တာတွေပေါ့နော်မလုပ်ရဘူးဆိုတော့အဲ့ဒီအခြေခံမှာရေးထားတာဖြစ်ပါတယ်အရင်တော့ကတော့အခုလိုပေါ့လေဒီလို NCA ပုံမှန်တွေကိုထောက်ပြပြီးတော့ကျွန်တော် PPSD ကိုစစ်ကောင်စီဘက်ကရေးတာမျိုးကတော့မရှိသေးပါဘူးအခုကတော့ပထမဆုံးချိန်သူတို့ရေးသားလာတာလို့ပြောပါတယ်စစ်ကောင်စီကလည်းသူ့ဘက်ကသူတောင်းဆိုချက်ပေါ့နော်အဲ့ဒီအပေါ်အခြေအနေအနေထားတွေမှာတော့ကျွန်တော်တို့ဒီဥဆောင်မှုအလုပ်ဖွဲ့ရနေတော့ဒီသဘောထားကိုချမှတ်ဖို့လိုပါတယ်အခုကျွန်တော်ကတော့ကျွန်တော်ရဲ့တူဦးသဘောထားကိုပဲတင်ပြနိုင်သေးတာဖြစ်ပါတယ်ဒါကျွန်တော်ဥဆောင်မှုလုပ်ဖွဲ့မှာသဘောထားချမှတ်ပြီးရင်တော့ကျွန်တော်တို့ဆက်လက်ပြီးတင်ပြပေးပါ
ဟုတ်ကဲ့အခုလိုတတိပေးလာတဲ့ပုံမှာလေဘယ်လောက်ထိချက်လာမှာကိုရောစိုးရိမ်မှုရှိလား
ဒီပုံမှာစိုးရိမ်မှုတွေကတော့ကျွန်တော် PPSC မှာမရှိပါဘူးကျွန်တော်တို့ကလည်းဒီဖြစ်တင်ဖြစ်ထိုက်တာကိုပြောတင်ပြောထိုက်တာကိုကျွန်တော်တို့အစည်းအဝေးဆုံးဖြတ်ချက်အရ ကြေကြေပြန့်ပြန့်ဆွေးနွေးပြီးမှကျွန်တော်ထားကိုပြောတာဖြစ်ပါတယ်ဒီပေါ်မှာတော့ PPSD နဲ့စစ်ကောင်စီကြားမှာတော့ကျွန်တော်အလွတ်တဘောဆွေးနွေးတာကြီးလဲမရှိပါဘူးနောက်တစ်ခါကျွန်တော်တရားဝင်ဆွေးနွေးတာလည်းမရှိပါဘူးအခု NCA ဘူပေါင်းတွေကကိစ္စတွေနိုင်ငံရေးတွေမဆွေးနွေးဆွေးနွေးမှုတွေကျွန်တော်ရပ်ဆိုင်ထားတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ခင်ဗျာ
PPSD ပြောခွင့်ရခုံမြင့်ထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ကြာတာပတိနည်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါရယ်။ကျမတို့အခုရေဒီယိုကထုတ်လွှင့်နေတဲ့နည်းနဲ့ခင်အစီအစဉ်ကိုလိုင်းဒိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါရယ်။အခုဒီ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုအချိန်မရွေးနားဆင်ကြည့်ရှုမယ်ဆိုလို့ရှိရင်တော့ website စာမျက်နှာက burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့မှာကြည့်ရှုနားဆင်နိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံမှာဖမ်းဆီးမြန်မာဒီနိုင်ငံသားတွေဖမ်းဆီးခံနေရတဲ့အခြေအနေကိုဆက်ပြီးတော့ကြည့်ကြရအောင်ပါ။ထိုင်းနိုင်ငံအတွင်းကိုမြန်မာနိုင်ငံကလာတဲ့အထောက်အထားမဲ့တွေတပတ်အတွင်း2800ကျော်ဝင်လာပြီးတဲ့နောက်မှာလုံခြုံရေးကိုပေါ်ပြီးတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာကတတိပေးလိုက်ပြီးတဲ့နောက်အခု2ရက်အထိရိုဟင်ဂျာတချို့အပါအဝင်မြန်မာနိုင်ငံကနေဝင်ရောက်လာသူ900ထက်မနည်းဖမ်းဆီးမိခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကပြောပြမှာပါရှင
်ထိုင်းနိုင်ငံအတွင်းကိုမြန်မာပြည်ရင်းကအထောက်ထားမဲ့တွေဟာထိုင်းမြန်မာနယ်စပ်တွေကနေတဆင့်တပတ်အတွင်းလူ3000နီးပါးအလုံးရင်းနဲ့ဝင်လာတဲ့အတွက်ထိုင်းဝန်ကြီးချုပ်ကနေဆက်တီမှာလုံခြုံရေးကိုပုံမတင်ကျက်ဖို့တတိပေးခဲ့တာပါ။ဒါပေမဲ့လည်း၂ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူရိုဟင်ဂျာရဲ့ပါဝင်လူ900နီးပါးလောက်ဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါဗျ။
ဒီရက်ပိုင်းထဲမှာတော့ကျွန်တော်တက်ပြည်နယ်ထဲမှာတော့ဒီရိုဟင်ဂျာ၁၀ယောက်တဲ့ဒီရခိုင်ပြည်နယ်ဘက်ကနေဝင်လာတယ်။သူတို့ရဲ့လမ်းကြောင်းကြီးကဝင်ရောက်မှုကရှည်ရရတယ်ဒီ။ဒါဒုတိယအကြိမ်ဝင်ရောက်မှုပဲ။ပြီးခဲ့တဲ့လကြီးကလည်းရိုဟင်ဂျာ၁၀ယောက်တဲ့မကဝင်ရောက်တယ်။ဒါတခုအခုကသက္ကရာဘူဒီကန်ဆနာဘူဒီပြည်နယ်ထဲမှာကျွန်တော်တို့မြန်မာ100နဲ့18ယောက်ကိုစီအောင်ချန်ထဲမှာအစုလိုက်ပြုံလိုက်ခံမိတယ်။အဲဆိုဒီလည်းကောင်းမယ်ပလတ်ကျုခီရီကန်ထိုင်းနဲ့တနင်္လာတိုင်းနယ်စပ်ကလည်းလူ100လောက်ဝင်လာသလိုကျွန်တော်ချင်းလိုက်ကြီးနယ်ဘက်ကလည်းအဲ့လိုပဲလူ90ကျော်လောက်ဝင်လာတယ်။အလားတူပဲကျွန်တော်ဗနောင်းပင်းနားမှာရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဗနောင်းပင်းနဲ့ချုံဖုံခရိုင်နဲ့ကလည်း90ကျော်ဝင်လာတယ်။အိုးပြောမှဆိုမော်တော်ရင်းနဲ့တောင်ဝင်လာတဲ့အတွက်အတရားမွေမြန်မာ18ယောက်ဝင်လာတဲ့လူမောက်ကိုကတိတ်ပေါက်တယ်လူမာလာ9ရက်နေတော့တန်ကားပေါ့နော်အဲ့တော့မြန်မာ18ယောက်တည်းက2ယောက်ကထွက်ပြေးတယ်16ယောက်ဖက်ခံတည်ဆုံးသူတော့မရှိတာခံကောင်းသွားတယ်ခြုံပြောရရင်ဗျာဒီတိုင်းဝင်ကြီးချုပ်ကနေပြီးတော့အဖမ်းအစည်းတွေကိုဒီတဲ့ပို့ပြီးတော့အဆင်မြင်ပြီးပြုလုပ်မယ်နေဆက်မှာဝင်ရောမြေရောပါပို့မှုပြီးတော့တင်းတင်းကြပ်ကြပ်ခြိုက်တွယ်ပြီးတော့အေးအေးဆောင်ရွက်သွားမယ်လို့ပြောပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ဝင်လာတယ်
ချင်းမိုင်ပြည်နယ်ထဲမှာလည်းမြန်မာနိုင်ငံသား60ကျော်ကိုမနေ့ကပဲထပ်ပြီးဖမ်းမိခဲ့ပါဗျ။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကန်ရှားပါမှုတွေကြုံနေတာကအဓိကအချက်ဖြစ်တယ်လို့လည်းအလုတ်သမားရေးလှုပ်ရှားသူတွေကထောက်ပြကြပါဗျ။နှစ်နိုင်ငံသဘောတူညီချက်နဲ့လာဖို့စောင့်ဆိုင်းနေကြတဲ့မြန်မာအလုတ်သမားတွေဟာလည်းကိုဗစ်ကပ်ဘေးကြောင့်ထိုင်းမြန်မာနယ်စပ်တရားတွေပိတ်ထားတဲ့အတွက်ရတဲ့နီးလန်းတွေနဲ့ထိုင်းထဲကိုဝင်လာကြတာရှိတယ်လို့လည်းဦးမိုးကျော်ကပြောပါဗျ
။ဒါတွေအားလုံးကမြန်မာနိုင်ငံမှာနိုင်ငံရေးမငြိမ်သက်တာတစ်ချက်မြန်မာနိုင်ငံမှာအလုတ်ကိုင်ပါရှားပြီးတော့ဝင်ဝင်နေသွားတာတစ်ချက်မြန်မာနိုင်ငံမှာ MO စနစ်နဲ့အားလုံးအဆက်ဆက်ရပြင်ဆင်ပြီးကမှထိုင်းနိုင်ငံရဲ့ကိုဗစ်ရေပေါ်ကလာနှစ်နှစ်ကြီးပါရှားသွားပြီးတော့မဆောင်ဆိုင်နိုင်ပြီးအရင်ဆုံးဝင်လာတာတစ်ချက
်ထိုင်းနိုင်ငံအတွင်းမှာ2021နှစ်စကစပြီး10လအတွင်းအထောက်ထားမဲ့ရှစ်ချောင်းလို့တမား3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုထားပါတယ်။နိုဝင်ဘာလ1ရက်နေ့ကစပြီးတရင်တပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ကိုလည်းဖမ်းမိခဲ့ပါတယ်။အခုနောက်ထပ်လည်း2ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူ900ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ရှင
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးအကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru
channel 21
ချန်နယ်တရား22တို့ချန်နယ်တရား23တို့ကလည်းဖန်ယူကြည့်ရှုနိုင်ပါတယ်ကျွန်တို့ဖန်ယူမှုအသေးစိတ်အချက်အလက်ကိုဗီဒီယိုညမာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုညမာ ကျမတို့ခုဆက်လက်တင်ဆက်မယ်ဒုတိယပိုင်းနိုင်ရွယ်အတွက်အပတ်စဉ်ကဏ္ဍတွေထဲမှာတော့လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုထုတ်လွှင့်မှုရှိပါတယ်ရှင်အခုတော့ပထမဦးဆုံးဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေကြားပဋိပက္ခဟာလက်နက်ကင်တိုက်ပွဲနဲ့သာပြည့်ပြည့်နိုင်ပွဲရှိတယ် င်တယ်လဲဆိုတာရှေ့နေများကွန်ရဲ့ဥက္ကဋ္ဌဦးကြီးမြင့်နဲ့ဦးကျော်စန္နာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်ဦးကြီးမြင့်ဖေဟုတ
်ကဲ
့ဒီမြန်မာနိုင်ငံတချို့ဒေသတွေမှာငင်းဆက်နေပြီးထွေစင်းကပုံမှန်ဖြစ်နေပြီးဒါစစ်တောင်စီဘက်ကဗောဒီအာဏာပိုင်တွေအတိုင်းအတာပြောတာကြားပါတယ်ဒီချက်ချမကြားတဲ့မြို့ကြီးမဟုတ်တဲ့နေရာတွေမှာတော့အဲဒီစုပူမှုတွေတံခွဲဆန္ဒပြမှုတွေရှိရလို့ပဲပြောကြပါတယ်ဆိုတော့လောလောဆယ်မြန်မာနိုင်ငံရဲ့အေဂျင့်တာယာမှုအခြေအနေဘယ်လိုရှိလဲဆိုတော့အကြမ်းပြင်းကျဉ်းကျုံတဲ့အရေးဆုံးပြောပါတော့ခင်ဗျာ
ဆောင်းရမဟုတ်ဘူးတရားဥပဒေဆုံးတဲ့ငြိမ့်တက်တယ်ဆိုတာလည်းပဲရန်ကုန်မြို့ဆိုလို့ရှိရင်နေတိုင်းပေးနေနှစ်ဖက်နေရာနော်အင်းညာကလည်းလုံးဝမရှိဘူးအရှင်းလေးတရှာဒါအင်းလေးဟိုတိုင်းပြည်သူရဲ့လုံခြုံမှုကလည်းလုံးဝမရှိဘူးနော်နောက်တရားရုံးတွေကလည်းအများအဖြစ်မဖွင့်ကြဘူးဖွင့်တယ်ခဏလေးပဲသတိလေးပဲဟိုအရေးကြီးတဲ့အမှုတွေလောက်ကိုခရီးသည်လုပ်ပြီးတော့ပြန်ရတာပဲလက်ချက်တင်မှလည်းအိုက်တိုင်းပဲလုံချက်ပြီးတော့လူကြုံရေးအရန်ကောင်းတဲ့နေရာတွေကတော့သူတို့ပြင်းမှုတွေကိုအဓိကထားစီနေတယ်ပေါ့တော့တကယ်မှတော့လုံးဝမကြိုက်ပါဘူးနည်းနည်းလောက်တရားဥပဒေစိုးမိုးရဲဆိုတဲ့နေရာလေးကြတော့သူတို့ရချားလောက်ပဲသူချုံနေတကြအဲ့တော့ပြောချင်တာတော့တရားဥပဒေစိုးမိုးရေးဆိုတာဒေါ်စန်းစုကြည်ကမစနေတဲ့ဟာလေးပါမကြင်အမင်းချတော့မှတော့နန်းခွေထွေးပြီလို့ဟောဟောနှစ်90ချပြစ်တာလေနှစ်60ချပြစ်တာလေအဲ့ဒါလေးအပါဝင်အဲဟိုတရားဥပဒေစိုးမိုးရေးဆိုတော့ပြက်လုံးတစ်ဖွဲပေါ့ဗျာအဲ့လိုဖြစ်နေပါလေအဲ့ဒီဟာဒါလို့တိုက်မှရတော့မယ်ဆိုပြီးတော့အဲ့ဒီဘက်ကိုရောက်သွားတာပါနော
်ဟုတ်ကဲ့တကယ်တော့တိုက်မှရမယ်ဆိုရလဲပဲလက်နဲ့ကြိုက်ပြီးတိုက်မှလာဘူး NUG ဘက်ကလည်းပဲစီအဖြစ်တုံ့ပြန်မယ်လက်နဲ့ကင်မယ်ဆိုပြီးတော့ပြောလိုက်တယ်အဲ့ဒီနောက်ပိုက်မှာဒါတက်တက်ကြွကြဒါလက်နဲ့တုံ့ပြန်လာရတာကိုလည်းတွေးရပါတယ်ဆိုတော့အဲ့ဒီဟာကတော့ဒီမိုကရေစီလိုလားတဲ့လူတွေအတွက်အကျိုးရှိနိုင်ပါရဲ့လားတကယ်တော့သူတို့ကလက်နဲ့ကင်ပြီးတုံ့ပြန်မယ်လို့ပြောလိုက်တဲ့အခါမှာနိုင်ငံတကာအနေနဲ့စီမံပြုရလက်ခံရနည်းနည်းတွန်းဆုတ်သွားကြလားလို့ကျွန်တော်စဉ်းစားမိပါတယ်ဦးကြည့်မြင်မယ်လို့မြင်ပါလဲ
အဲ့ဒီလိုတိုက်မှရတော့မယ်ဆိုပထမဆုံးအတန်ထွက်တဲ့လူအထောက်အစီကိုဖျက်မယ်ဒီစစ်အနာရှိကိုမတိုက်ရင်မရဘူးတိုက်တဲ့နေနေမှာမတုံးရင်ဘာလို့မှမပြတ်တော့ဘူးတစ်သက်လုံးကျုံဖြစ်နေတယ်လူစစ်တွေကအကျွန်တော်တို့ပထမဆုံးစားထုတ်တဲ့အတားပဲဘာလို့ကျွန်တော်ခလေးတွေကိုရာကျွန်တော်ဒီဘာနဲ့ခေါင်းချင်းပြင်တာတွေကိုအဲတကောင်ဘာလုံးတပြီလုံးမြင်းနေရတယ်လေသူကမခံနိုင်ဘူးလေတယောက်လည်းမဟုတ်နှစ်ယောက်လည်းမဟုတ်အဲ့ကပထမဆုံးအတန်ထွက်တဲ့တွေမှာကျွန်တော်တို့ပါတယ်ကျွန်တော်ဟိုတုန်းကဆို energy ပျော့လို့မကြိုက်ဘူးရာအဲဆရာနာရှင်နဲ့ဘလူးပလဲလုတ်တယ်ဆိုကျွန်တော်မကြိုက်ဘူးလည်းတခါမပေးဘူးကျွန်တော်ဒါပေမဲ့အခုကျတော့ပါလေဆိုတော့ NUG ရနေပြီတောင်းရင်ကိုဖြတ်တယ်တိုက်မှရမယ်တိုက်တော့မယ်လို့ပြောလိုက်တဲ့အခါမှာကျွန်တော်အချွင်းချက်မရှိပဲတိုက်ရရန်ကန်တုံးဖြစ်သွားတယ
်ဦးဒီငါအဲ့လိုတိုက်မှဖြစ်မဲ့ဆိုအယူဆကိုဆက်လက်ပြီးတော့ဆွဲကင်နေလို့မလား
အခုအဲ့အရာလေးကိုကျွန်တော်ပြောချင်တာပါခေါင်းဆောင်တယောက်ကိုကျွန်တော်စောစောကပဲပုံဆက်ပြီးဆွေးနွေးတယ်ဟာလေအကုန်လေမတိုင်းလို့မရဘူးလေကျွန်တော်ကတပြီလုံးဆုံးဖြတ်ချက်တယ်အလုပ်ထလာတဲ့တိုက်ကူတိုက်မှရမယ်ဒီတိုက်ပွဲကလည်းနိုင်မှာပါဆိုသူကတော့အခိုင်အမာပြောနေပေါ့ဗျာနာမည်တော့ကျွန်တော်အထုတ်မပြောတော့ပါဘူးသူက
ဟုတ်ကဲ့တကယ်တော့အဲ့ဒီ
တော့လည်းအဲ့ဒါကိုသဘောတူပ
ါသဘောတူလား
ဟုတ်ကဲ့ကျွန်တော်သဘောတူတယ်ဒါမှမဟုတ်ချွင်းချက်နဲ့သဘောတူလား
ဟုတ်ကဲ့ချွင်းချက်ကိုပြောပါဦ
းချွင်းချက်ကတော့ NUG ကနေပြောခုနှစ်ရက်နေမှာတော့တိုက်နေလို့စစ်ကြည့်ညာလိုက်တယ်ပေါ့ဗျာတိုင်းလည်းလို့အဲ့ဒီနောက်မှာအ
ဒီလည်းကလည်းပဲဤသူကိုနှိမ့်ဆက်မဲ့ဟ
ကိုကောင်လေးပေါင်းတဲ့ကောင်တွေကိုတတ်မှာဗျာအခုတခဏရက်ွယ်အုပ်ချိုးတွေမှုတွေအကုန်နှုတ်ထွက်ကုန်ကြပြီတော်တော်များအမြပြီးသေးပဲနိုင်ငံမှာလည်းတယောက်သေးတယ်တကွယ်အုပ်ချိုးတွေပလဲလို့ခံတော်တော်ကမှာဆိုရင်ခဏဝန်ထမ်းတွေပါနှုတ်ထွက်ကုန်ပြီတော့အဲ့တော့ပြောချင်တာတော့အောင်မြင်နေတဲ့နေရာတွေလည်းအများကြီးတွေဗျာဒါမှမဟုတ်လူတွေကအခုမကြည်မနှက်ဖြစ်နေတာအောင်မြင်ပြင်းသလောက်မအောင်မြင်အန်ယူဂျ ကျင်းရပြောတယ်အဲမျိုးကြီးကတိုက်ပွဲကြီးတိုက်ပြီဆိုတဲ့အခါမှာသူတို့ကပြင်မအထိဝင်လာပြီးတိုက်တယ်တဲ့သူလည်းအချင်းများတော့တအုပ်ကနာချင်းများလားသူကတော့မျိုးစင်းနဲ့ချီပြီးတော့ကြာမြင့်သွားလိမ့်မယ်ဒီလိုတိုက်ပွဲမျိုးကဆူပြောလဲတွက်ကြပါတယ်ဦးကြီးမြင့်ကလည်းစဉ်းစားမိရောလားအမျိုးစင်းနဲ့ကြာပြီးချီသွားမယ်ဆိုတော့ကျွန်တော်လုံးဝလည်းမခံဘူးအနေငယ်ကြီးမှာတော့ပုံမြေကလူမရဘူးနော်အခုပြောမယ် ကျွန်တော်မြန်မာပြည်ကကမ္ဘာမဲ့ဆိုရင်ကမ္ဘာလို့များတယ်ဘယ်ချင်းစွာအဟုတ်တယ်ချက်ချင်းလက်ဖြစ်နေတယ်ပြိုးသွားပြီချက်ချင်းလက်ဖြစ်နေတယ်အမှန်ကတော့မျိုးဆက်တည်ဆိုတဲ့ဥစ္စာကလုံးဝမဟုတ်အဲ့လောက်ထိမကြောက်ကျွန်တော်တို့ကတော့ပြီးသွားနေတဲ့အယူနဲ့ကျမ်းမာရေးတော့ကျွန်တော်ကပြီးသွားနေပြီးသွားရင်နောက်ကနေဆက်တိုက်တယ်အဲ့မျိုးဆက်ပိုင်းမျိုးဆက်တော့မဟုတ်တော့ဒီမျိုးဆက်
ကျောင်းသားရဲ့မြမကြီးတုံးသက်ချက်အစီအစဉ်မှာရှင်ရှင်းနေများကိုရဲ့ဥက္ကဋ္ဌဦးချင်းညင်းနဲ့ဆက်သွယ်မိញံနေတာပါအခုတော့လူလူနဲ့ကျမကြီးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကိုဗစ်ကာကွယ်ဆေးထိုးခြင်းဟာခန္ဓာကိုယ်ထဲကိုရောဂါပိုးမဝင်ရောက်အောင်တားဆီးတာမျိုးမဟုတ်ပဲရောဂါပိုးဝင်ရောက်တဲ့အခါမှာထိခိုက်မှုနည်းအောင်ကာကွယ်တာမျိုးဖြစ်ပါတယ်ဒါကြောင့်ဒီကာကွယ်ဆေး ကိုမိကောင်ပဲစေချိုးလိုက်ပြီဆိုတာနဲ့ခနာကိုယ်လေးကိုယောဂဘူးမဝင်ရောက်နိုင်တော့ဘူးလို့ယူဆပါတဲ့သူတွေကိုတင်နေရပါတယ်ကာဝေစေချိုးနိုင်ခြင်းဟာခနာကိုယ်လေးကိုယောဂဘူးမဝင်ရောက်အောင်ကာဝေတာမျိုးမဟုတ်ပဲခနာကိုယ်လေးကိုယောဂဘူးဝင်ရောက်လာတဲ့အချိန်မှာထိခိုက်ပျက်စီးမှုနည်းနိုင်တယ်များနည်းအောင်သာကာဝေထားခြင်းမျိုးဖြစ်တယ်လို့အထွေထွေယောဂအထူးဆရာဝန်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ယောဂဖြစ်ပွားပြီးတဲ့သူတွေကောခနာကာဝေစေချိုးထားတဲ့သူတွေနေနေကောကဒီခုခံကာဝေတဲ့တက်ထွက်တာတောင်းနဲ့တောင်းမတူကြဘူးပေါ့နော်အဲ့တို့ရရနေနေထွက်တယ်တချို့ရများများထွက်တယ်အဲ့တော့နေနေထွက်တဲ့သူပဲဖြစ်ဖြစ်များများထွက်တဲ့သူပဲဖြစ်ဖြစ်ကာကွယ်တတ်ကြည်ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်တွင်မှာသွေးထဲမှာပဲရှိတယ်တချို့မိဘလေးတွေမှာတော့ရှိနေနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကာကွယ်ဆေးထိုးထားခြင်းဒီယောဂပိုးမဝင်အောင်ကာကွယ်တာမဟုတ်ပါဘူးယောဂပိုးဝင်ရောက်တဲ့အခါမှာခန္ဓာကိုယ်ထဲမှာထိခိုက်ပျက်စီးမှုမရှိအောင်ကာကွယ်ထားခြင်းပဲဖြစ်ပါတယ
်ကာကွယ်ဆေးထိုးထားပြီးမဲ့နှာခေါင်းတုပ်ပယ်ယူပြီးဆစ်ကြည့်လိုက်တဲ့အခါ virus ကိုတွေ့ရတာမျိုးတွေရှိပါတယ်ယောဂကုသခံရမှုလားဒါမှမဟုတ်ကာဝယ်ဆေးထုတ်ပြီးတာကြောင့်ခန္ဓာကိုယ်ထဲမှာယောဂခုခံတဲ့တက်ပြီးရှိနေပေမဲ့နှာခေါင်းစီးတက်တင်တာလိုမျိုးပိုးမွေအောင်ကာဝယ်တဲ့နည်းလမ်းတွေကိုဆက်လက်လိုက်တာလို့ဆောင်မှုရှိဘူးဆိုရင်နှာခေါင်းထဲမှာ virus ပိုးပေါင်းနေနိုင်ပြီးနှာခေါင်းတစ်ပတ်စစ်ကြည့်လိုက်ရင် virus ပိုးတွေ့တာမျိုးဖြစ်နိုင်တယ်လို့ဒါတော့ဥမောင်းကျွန်တော်ကရှင်းပြပါရစေ
။အချို့ဒီနာတွေကမြင်မနေတာကာဝယ်ဆေးထိုးထားတဲ့သူဒီပိုးမဝင်တော့ဘူးဆိုပြီးတော့ယူဆလွဲနေတာလေးရှိလို့ဆရာအားလေး emphasize လုပ်ပြောချင်တာ။အဲ့တော့ကာဝယ်ဆေးထိုးထားတော့လည်းပဲပိုးကနှာခေါင်းထဲဝင်နိုင်တယ်ကိုယ့်ရဲ့သွေးထဲရောက်တဲ့အခါမှာကိုခုခံကာဝယ်စနစ်ကတိုက်လိုက်တဲ့အတွက်ကြောင့်မလို့နံပါတ်1ရောဂါလက္ခဏာမပြဘူးနံပါတ်2ရောဂါလက္ခဏာပြရင်တော့နှာခေါင်းလေးပိတ်ယုံချွဲလေးကပ်ယုံနဲ့ပြန်ကောင်းသွားတယ်သူကိုယ်တိုင်မသိလိုက်ဘူးဒါပေမဲ့အဲ့ဒီအချိန်မှာနှာခေါင်းတိုးပတ်ယူပြီးစစ်ဆေးမယ်ဆိုရင်နှာခေါင်းထဲမှာ virus တွေတွေ့နိုင်တယ် virus antigen တွေ့နိုင်တယ်အဲ့တော့ virus antigen တွေ့နိုင်တယ်ဆိုတဲ့သဘောကဘာကိုဖော်ပြနေတာလဲဆိုတော့သူ့စီကနေတခြားသူကိုကူးစက်နိုင်သေးတယ်ဆိုတဲ့သဘောကိုဖော်ပြတယ်ဒါကြောင့်မို့ဘာကိုပြောချင်တာလဲဆိုတော့ဆရာတို့ဒီယောဂဘုဖြစ်ပြီးသူပဲဖြစ်ဖြစ်ကာကွယ်ဆေးထိုးထားတဲ့သူပဲဖြစ်ဖြစ်မိမိရဲ့နှာခေါင်းထဲကို COVID-19 virus ဝင်ရောက်နိုင်တယ်ခိုးအောင်နေနိုင်ရာနေတခြားသူတွေကိုကူးစက်နိုင်တယ်ဒါကြောင့်မို့လို့ကာကွယ်တဲ့နည်းစနစ်တွေကိုဆရာတို့ကဆက်လက်ဆောင်ရွက်ဖို့လိုတယ်ဆိုတာဒီအားလေးကိုပြောချင်တာပေါ့နော
်ခန္ဓာကိုယ်ထဲမှာယောဂအခုခံတဲ့တက်ရှိထားတဲ့သူတွေဟာယောဂဘုပမာဏအနည်းငယ်ပဲဝင်ရောက်တဲ့အခါမှာမသိတာတဲ့လက္ခဏာတွေပဲကြာပြီးကြောက်ခင်းသွားတာမျိုးဖြစ်နိုင်ပေမဲ့ယောဂဘုဝင်ရောက်တဲ့ပမာဏများခဲ့မယ်ဆိုရင်တော့အဆုတ်ထိခိုက်ပြီးအောက်ဆီဂျင်ကျတဲ့အထိပြင်းထန်တဲ့ကိုဗစ်ယောဂလက္ခဏာတွေကိုခံစားကြရမှာဖြစ်ပါတယ် Atau COVID kawal sih cuti hari tu ini nih. Kawal sih cuti dia kamera. Nah kau sih jadi nane lesi dalam itu COVID kawal ini nih guru. Macam apa? Selalu lain aja dong bimbo lu lelu. Kalau mau jangan ngapir walai.
Kayu ni amat orang sa. Kau yang nak kau ni guru. Wenye pemana kan nyari. Kalau pemana nyari so, ubah COVID ni nih joga lakukan aja. Kanzan ni adu. Tu nak kau ni mampuri nyai sih le tu nih. Selalu kau gua mampah nih. Kami ni semuanya zakat jualai mesuhi. Aitia ni virus pemana nyanyi susah ni nih. Kagwe se tobi dua dole, kubin nani yoga, chenange, kubin kagwe se tobi ro, kubin nani yoga, chipiro, so yami, oxygen chare lurile, saru di tadia lima, tuge lure. Not a jamu kagwe se tobi ro, not di po yoga po piwabi, regional nilo yabi, masma babe nilo yabi sura, mabare, pamana, nyanya wain, lakana po nine, gin, so tika di oxygen chana imadi, as well as tibulu. The answer radi, masi, karala yune, even the Sarasajika mass specific, women specific. Kathala on a babyless or Mimia Kanagurego, Bowie Yamason, Pama now, Shoshana, and Puma, did Lakanaba Bow, Lakanabo in Amabian time, Musurani, Kanza. Not a Jamalo, Saruaka was a Tobi Dolebe, Rude Dore Kama, Masame, Lego Senija Saganaja, Siame, Diamond Diakanae. Home chubby while we are need hammers with a senior nigu, the Kubin and Yoga, Iku and Nayani, Papa Guare, Chindi, Sellers on a double, Lua de Lusan, Linda Taikonja.
Kubika will see to Jinha. Can I go to Yoga Puma when you are Dasi Lamu Mohobe? Yoga Puma when they come out, Tigan Hune or Gawai Lamu Pitaja. Gawai they two hours to be ha. Yoga Puma when our Kubika way in any who sell a line as how you put to the jaw, the name will let us about it, another one.
ဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင်ဒီအစီအစဉ်ကိုပြည်ဦးမြန်မာပိုင်းရုပ်တံရဲ့ဒီတနင်္ဂနွေနေ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်အခုတော့အာကစားကဏ္ဍကိုတင်ဆက်မှာပါဘာစီလိုနာကရှာဗီကိုနီးပြခံလိုက်တာအပါအဝင်ဥရောပဘောလုံးအသင်းတွေရဲ့နီးပြတွေအပြောင်းအလဲတွေနဲ့ပဲရစ်မှာကျင်းပခဲ့တဲ့မတ်စတာတင်းနစ်ပြိုင်ပွဲအကြောင်းကိုကိုရဲနိ ပိုင်းနိုင်ငံကနံပါတ်ကြီးဘာစလိုနာအသင်းကတော့သူတို့ရဲ့ကွင်းလိုက်ကစားသမားဟောင်းရှာဗီကိုနီးပြားဖြစ်ခန့်လိုက်ပါပြီ။ဘာစလိုနာအသင်းဟာဒီနေ့ဘောလုံးရာသီအစပိုင်းမှာလည်းခြေစွမ်းမပြနိုင်မဲ့ရုံးကန်နေရတာကြောင့်ရော်ကိုမန်ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ကာတာနိုင်ငံအစိုင်းအသင်းမှာနီးပြားလုပ်နေတဲ့သူတို့ရဲ့ဂန်နဝင်ကစားသမားဟောင်းရှာဗီကိုနီးပြားဖြစ်ခန့်လိုက် ဒီနေ့ကတော့ဘာစလိုနာဥက္ကဋ္ဌလက်ဖော်ဒရ်ကရှာဗီကိုနီးပြပြခန့်လိုက်ကြောင်းသူတို့ရဲ့နူကန့်ကွင်းကြီးမှာကျင်းညာခဲ့ပါတယ်။ရှာဗီကတော့သူ့အနေနဲ့ဘာစလိုနာအသင်းကိုပြန်ပြီးတော့နီးပြလောက်ရတဲ့အတွက်စိတ်လှုပ်ရှားမိတယ်ဆိုပြီးတော့ပြောပါတယ်။ ဒီနေ့ကကျွန်တော်နီးပြခံမှုအတွက်ကြိုးပမ်းခဲ့တာတွေအတွက်ကျွန်တော်အရန်ဝမ်းသာပြီးကျေးဇူးလေးတင်ပါတယ်။ရာဖာယိုမက်ထရီယိုနီယပ်စ်လိုဒူဝါလာပြီးတော့ကျွန်တော်ခေါ်နိုင်မှုကြိုးပမ်းခဲ့ကြတော့ကျွန်တော်အနေနဲ့လည်းအသင်းနဲ့အတူလှုပ်လှုပ်ဖို့ဆန္ဒရှိပြီးတော့ကစားသမားတွေနဲ့လည်းစကားပြောပြီးပါပြီ။ဒီအတွက်လည်းစိတ်လှုပ်ရှားမိပါတယ်။ကျွန်တော်အခုကျွန်တော်ရဲ့အိမ်ကိုပြန်လာတာပါ ဖို့ပဲကြိုးစားသွားမယ်ဆိုပြီးတော့ဘာစလိုနာပြိတ္တတွေကိုပြောကြားခဲ့ပါတယ်။ Chelsea ကိုမက်ဆီ၊ဂေါ်ဒီယိုလာနဲ့လူးစ်အန်ရီကေတို့ကလည်း message ပို့ပြီးတော့အောင်မြင်မှုတွေရဖို့စုတောင်းပေးခဲ့တယ်ဆိုပြီးတော့ပြောပါတယ်။ဘာစလိုနာအသင်းဟာလောလောဆယ်မှာတော့လာလီဂါမှာအဆင့်6မှာရှိနေပြီးတော့ဇယားထိပ်ကဆိုစီဒန်နဲ့ဆက်တမတ်ဒုတိယနေရာကမဟာပြိုင်ပွဲကြီး Real Madrid နဲ့တော့ဆယ်မတ်အကွာမှာရှိနေပါတယ်ခင်ဗျာ။ဘာစလိုနာကရှာဗီကိုနီးပြခန့်လိုက်ချိန်မှာပဲအလီဘတ်မှာလည်းဂျနိုဝါအသင်းက AC Milan နဲ့ Ukraine တိုက်စစ်မှုဟောင်း Andrei Shevchenko ကိုနီးပြခန့်လိုက်ပါတယ်ကျွန်တော်အသင်းဟာ Serie A မှာအခုနှစ်ရုန်းကန်နေရတာကြောင့်နီးပြဗာလဒီနီကိုရာထူးကနေဖယ်ရှားပြီးတော့ရှက်ချန်ကိုနီးပြခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။ အင်္ဂလန်ပရီးမီယာလိဂ်မှာတော့ညူကာဆောကဘုံမောင်နီးပြဟာအက်ဒီဟောက်ကိုနီးပြခတ်လိုက်ပါတယ်ညူကာဆောကသူ့ကိုသုံးနှစ်စာချုပ်ချုပ်လိုက်တာကြောင့်သူက2024ခုနှစ်အထိရှိသွားမှာဖြစ်ပါတယ်တစ်ဖက်မှာလည်း Norwich အသင်းကတော့နီးပြ Daniel Farke ကိုစနေနေ့ကနီးပြအဖြစ်ထုတ်လိုက်ပါတယ် Norwich ကစနေနေ့က Brentford ကို2-0နဲ့နိုင်ပြီးဒီနှစ်ပရီးမီယာလိဂ်မှာပထမဆုံးနိုင်ပွဲရပြီးနိုင်ပိုင်းကြမှာပဲအဲ့လိုထုတ်လိုက်တာပါဒါပြင်တနင်္ဂနွေနေ့ကလည်း Aston Villa နီးပြ Dean Smith ကိုယာတုကနေထုတ်ပယ်လိုက်ပါတယ်။ဒါကြောင့်အခုဆိုရင် Premier League မှာဘောလုံးရာသီ၄ပုံတစ်ပုံမှာပဲယာတုကနေထုတ်ပယ်ခံရတဲ့နီးပြဟာ၅ယောက်ရှိသွားပြီဖြစ်ပါတယ်။ဒီထဲမှာနီးပြဖြစ်ကနေထုတ်ခံရမယ်လို့အတန်ဒီတော်တော်လေးထွက်နေတဲ့ Manchester United နီးပြဆိုရှာကတော့အခုချိန်ထိ Man U နီးပြဖြစ်နေဆက်ပြီးတော့ရှိနေတော့မှာဖြစ်ပါတယ်။အင်္ဂလန်မှာလိုဝူးကို9ဂိုးမရှိနဲ့ရှုံးပြီးတဲ့နောက်မှာမန်ယူအသင်းဟာစပေါ့စ်ကိုနိုင်ခဲ့ပေမဲ့နောက်ထပ်အဓိကတိုင်မဲ့ဖြစ်တဲ့မန်စီးတီးကိုပြီးခဲ့တဲ့စနေနေ့ကအင်္ဂလန်မှာ9ဂိုးမရှိနဲ့ထပ်ရှုံးတာကြောင့်ဆိုရှာထွက်ဖို့အတန်တွေလည်းပို့ပြီးတော့ထွက်လာနေပြန်ပါတယ်ဆိုရှာအနေနဲ့ဒီအခြေအနေကိုပြောင်းလဲပြစ်နိုင်မလားဒါမှမဟုတ်ဒီနေ့ပရီးမီယာလိဂ်ဘောလုံးရာသီမှာယာတုကနေထုတ်ခံရတဲ့စတ်သမားမြောက်နီးပြဖြစ်လာမလားဆိုတာကတော့အသင်းအခြေအနေနဲ့ပွဲရလဒ်တွေကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်ဒီမှာပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ယူကမန်စီးတီးကိုရှုံးသလို Chelsea ကလည်း Man City ကိုအိမ်ခွင့်မှာတကိုးစီတည်ကြပြီးတော့ Liverpool ကလည်း West Ham ကို 3-2 နဲ့ရှုံးပြီးဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါကြောင့် West Ham က23မှတ်နဲ့ Liverpool ကိုကျော်ပြီးတော့အဆင့်3နေရာကိုတက်လာခဲ့ပါတယ်။ Tennis ပြိုင်ပွဲတွေမှာတော့ကမ္ဘာအဆင့်1 Novak Djokovic ဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့အများဆုံးရပ်တည်နိုင်တဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ကမ္ဘာအဆင့်1တင်နစ်ကစားသမားဖြစ်တဲ့ Djokovic ဟာ Paris Master ပြိုင်ပွဲမှာပြီးခဲ့တဲ့စနေနေ့က Semi-final မှာနိုင်ပြီး Final တက်ခဲ့တာကြောင့်နှစ်ကုန်မှာကမ္ဘာအဆင့်1ဖြစ်ရပ်တည်နိုင်လိုက်တာပါ။ဒါကြောင့်သူဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့9နှစ်ရပ်တည်ပြီးတော့တစ်ချိန်ကအမေရိကန်နိုင်ငံက Pete Sampras ရဲ့စံချိန်ထက်ကျော်ပြီးတော့အများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။
Thank you. It's a huge achievement, obviously. I'm very, very proud of it and grateful to be in this
position. ဒီနေ့ဒီမှာလေဒါတကယ်ကိုကြီးမားတဲ့အောင်မြင်မှုဖြစ်ပြီးကျွန်တော်အနေနဲ့လည်းဒီအတွက်အလွန်ပဲဂုဏ်ယူပါတယ်။ဒါပြင်အခုလိုသမိုင်းဝင်စံချိန်တစ်ခုကိုထပ်တင်လိုက်နိုင်တဲ့အတွက်လည်းကျေးဇူးတင်လို့ကျွန်တော်ငယ်ငယ်ကအလွန်အားကျခဲ့ရတဲ့ Tennis ကစားသမားတစ်ဦးဖြစ်တဲ့ Pete Sampras ရဲ့စံချိန်ကိုချိုးနိုင်လိုက်တာကလည်းမယုံနိုင်လောက်အောင်ပါပဲ။အဲလိုစံချိန်တွေကြောင့်ထူးခြားတဲ့အောင်မြင်မှုတွေကြောင့်ပဲတကယ်ကိုဘာပြောမှမသိလောက်အောင်ပါပဲဒီအောင်မြင်မှုတွေရတာကကျွန်တော်မိသားစုအားကစားအဖွဲ့ရှင်းပြီးတဲ့မိတ်ဆွေငွေချင်းတွေနဲ့အားပေးကြတဲ့လူတွေကြောင့်မှသူတို့ရဲ့ဂူကြီးတွေအားပေးမှုတွေဘာပဲနဲ့တော့ဒီအောင်မြင်မှုတွေရအောင်မလွယ်ပါဘူးတင်းနစ်ကတယောက်ချင်းကစားတဲ့အားကစားနည်းဆိုပေမဲ့ဒါအတင်းလိုက်ဂျိုကမ်းမှုဖြစ်ပြီးဒီတော့ကျွန်တော်ရန်ကုန်ယူမိပါတယ်
ဒါပြင်ဂျိုကိုဗစ်ရှာတနင်္ဂနွေနေ့ကကစားခဲ့တဲ့မျိုးသားတူချင်းဖိုင်နယ်မှာလဲရုရှားနိုင်ငံကကမ္ဘာအဆင့်နဲ့ဒနီယယ်မက်ဗက်ဒက်ကို4-6-6-3-6-3 နဲ့နိုင်ပြီးတော့ပဲရစ်မာစတာပြိုင်ပွဲကိုစံချိန်နဲ့6ချိန်မြောက်ဘူဆွဲသွားခဲ့သလို ATP Master Series ကိုလည်း38ချိန်မြောက်နဲ့အများဆုံးရရှိသူဖြစ်ထပ်ပြီးတော့စံချိန်တင်လိုက်ပါတယ်အခုလောလောဆယ်မှာတော့ဖက်ဒရယ်နဒောင်းနဲ့ဂျိုကိုဗစ်တို့ဟာ Grand Slam ကိုအကြိမ်30စီဘိုးဆဲပြီးတော့အများဆုံးပူးတွဲစံချိန်တင်ထားကြတာပါဆိုတော့ဂျိုကိုဗစ်အနေနဲ့လာမယ့်နှစ်မှာ Grand Slam တွေကိုထပ်ဘိုးဆဲပြီးတော့အများဆုံးစံချိန်ကိုတင်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာကဒီအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းတိုမီတာ32 kHz 9335နဲ့9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
နိုဝင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်များနေ့ဖြစ်ပါတယ်။ဒီနေ့မှာအမေရိကန်တွေဟာကမ္ဘာတစ်လွှာကအခြားသောလူမျိုးတွေနဲ့အတူစစ်ကာလတွေငြိမ်းချမ်းရေးကာလတွေမှာတာဝန်ထမ်းဆောင်ခဲ့တဲ့စစ်သည်တော်တွေကိုဂုဏ်ပြုကြပါတယ်။ဒီလိုအခမ်းအနားကျင်းပတာဟာပထမကမ္ဘာစစ်ကိုမြစ်ဖြားခံစတင်ခဲ့တာဖြစ်ပါတယ်။လေးနှစ်ခွဲနီးပါးဖြစ်ပွားခဲ့တဲ့ဒီစစ်ရေးပြိပကဟာကမ္ဘာတစ်ဝှမ်းလုံးကိုကျယ်ပြန့်ခဲ့တာပါ။ ဥရောပစစ်မြေးပြင်တွေအပါအဝင် ရုရှား မှာရော အာဖရိက မှာရော သမုဒ္ဒရာထဲမှာပြန့်ကျဲနေတဲ့ကျွန်းစုတွေ ဥရောပတောင်အမေရိက ကမ်းလွန်ပင်လယ်ပြင်တွေမှာ တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် အဲ့ဒီကာလတုန်းကစစ်ပွဲကို မဟာစစ်ပွဲကြီးသို့သီးမဟုတ် စစ်ပွဲတွေအားလုံးကိုအဆုံးသတ်စေမဲ့စစ်ပွဲကြီးလို့တခါတရံခေါ်ခဲ့ကြပါတယ် လေးနှစ်တာတိုက်ခိုက်ခဲ့ကြပြီးနောက် 1998နိုဝင်ဘာလ17ရက်နေ့ မွန်လွဲချိန်မတိုင်ခင် တနအီအလိုမှာတော့ စစ်ပြေငြိမ်းရေးသဘောတူညီချက်တရက် စတင်အသက်ဝင်လာခဲ့ပါတယ် ဒီပထမကမ္ဘာစစ်ပွဲကြီးဟာ 1939 ဇွန်28 ရက်မှာဘာဆိုင်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးပြီး တရားဝင်အဆုံးသတ်ခဲ့တယ်ဆိုပေမဲ့ လူထုကတော့ 1938နိုဝင်ဘာလ17ရက်နေ့ကိုပဲ စစ်ပွဲပြီးဆုံးတဲ့နေ့အဖြစ်မှတ်ယူထားကြတာပါ နောက်တစ်နှစ်အကြာမှာတော့အမေရိကန်သမ္မတဝီဒိုးဝီစင်က နိုဝင်ဘာလ17ရက်နေ့ကိုပဲစစ်ပြေငြိမ်းရေးနေ့အဖြစ်ပထမဦးဆုံးအကြိမ်ကြေညာခဲ့ပါတယ် အဲ့ဒီနေ့မှာစီးရပြအခမ်းအနားတွေလူထုပွဲလမ်းသဘင်တွေကျင်းပပြီးမနက်7:00နာရီမှာလူတိုင်းလူတိုင်းသူတို့လှုပ်လှဆအရာတွေရပ်တန့်ပြီးစစ်ပြန်စစ်မှုဒဏ်တွေကိုဂုံပြူတဲ့အနေနဲ့ငြိမ်သက်အလေးပြုကြပါတယ်ဒီနေ့ခေတ်မှာတော့အဲ့ဒီပထမကမ္ဘာစစ်တုန်းကပါဝင်ပတ်သက်တဲ့နိုင်ငံတွေအားလုံးဟာဒီစစ်ပြန်များနေ့အခမ်းအနားကိုကျင်းပနေကြပြီဖြစ်ပါတယ်ဒါပေမဲ့
ဒီတည်င်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပါပါရှင်မြန်မာနိုင်ငံတလောအကြမ်းဖက်မှုတွေကြီးထွားလာနေတဲ့အပေါ်အထူးစိုးရိမ်ရောင်းတဲ့ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းဖို့ကုလသမဂ္ဂလူညွေးကောင်စီကတိုက်တွန်းလိုက်ပါတယ်အဖွဲ့ဝင်59နိုင်ငံပါဝင်တဲ့လူညွေးကောင်စီရဲ့ဗိုလ်ဒူးနေ့ကြီးညာချက်မှာပဲတိုက်ခိုက်မှုတွေအများဆုံးရပ်ဖို့နဲ့စစ်တပ်ကလည်းအတက်နိုင်ဆုံးထင်းထင်းသ ွင်နေမဲ့လာလာပြီးပေါ့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်နေချိန်မှာပဲလွန်ရွေးကောင်စီရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေပေါ်အထူးစိုးရိမ်တဲ့သဘောထားတွေကိုလွန်ရွေးကောင်စီဖော်ဝင်နေထပ်မံပြောကြားခဲ့ကြတဲ့အကြောင်းလဲဗြိတိန်နိုင်ငံကမူကြမ်းရေးတင်သွင်းတဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာပြည်သူတွေအကျိုးကိုရှေ့ရှုပြီးတင့်မြတ်ရေးအတွက်စွန့်နှင့်ညီနိုင်မှုလဲကုလသမဂ္ဂလွန်ရွေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ဆီယနာတိပီရဲ့နောက်ပိုင်းပြပခတ်တွေနဲ့စာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကပေါ်ထုံးနေမှာသတင်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုငြင်းငြင်းချင်းချင်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်နိုင်ငံတကာတိုင်ဝမ်ကထိထိရရပူးပေါင်းဆောင်ရွက်နိုင်မှုဥရောပတမကEU ဗြိတိန်ပြင်သစ်ဂျာမနီကနေဒါဩစတြေးလျနယူးဇီလန်နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံအရာရှိဒါရက်ရှိုလီတို့ဒီသတင်းပတ်တဲ့ဆွေးနွေးကြတာပါမြန်မာဆီယနာဝန်ကြီးရဲ့အချက်ဖက်လိုရက်တွေနဲ့လူစားချင်းစာနာမှုအခြေအနေတွေစိုးရွားလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းအတိုင်ပင်ခံအရာရှိကပြောကြားခဲ့ကြောင်းနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျေပမှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းအလေးထားပြောဆိုခဲ့တာပါမြန်မာဆီယနာဝန်အနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံထူးခြားစေကိုလည်းမြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့တွဲဆုံဝင်ပြုဖို့အရေးကြီးတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ညီဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲအတွင်းမှာတိုက်တွန်းပြောဆိုခဲ့တာပါအီသီယိုးပီးယားဆူရကအဒစ်စ်ဘာဘာမြို့တော်မှာကုလသမဂ္ဂဒေသခံဝန်ထမ်း၉ဦးဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကိုလူစားချင်းစံနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်မောင်း80ကိုလည်းဖမ်းဆီးထားတဲ့အကြောင်းကုလသမဂ္ဂကပေါ်ထုံးနေမှာပဲပြောဆိုသွားပါတယ်
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုဒီ YouTube ကနေလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်ရှင်အဲ့ဒီ YouTube လိပ်စာကတော့ youtube.com/voabamischannel ဖြစ်ပါတယ် YouTube ကိုရောက်ပြီဆိုလို့ရှိရင် VOA Bamis လို့ရိုက်ထည့်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်ရှင်အခုကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုခင်မောင်စိုးမင်းပါအသံဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
This program